ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကရှမ်းပြည်နယ်တွေကတခြားတိုင်းရင်းသားအဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးဖို့ကမ်းလှမ်းထားတဲ့တစ်ချိန်တည်းမှာပဲတိုက်ခိုက်မှုတွေလုပ်နေတဲ့အပေါ်မှာတိုင်းရင်းသားလက်နက်ကိုင်တချို့ကဝေဖန်နေပါတယ် RCSS ဘက်ကတော့တရင်မာတွေနဲ့နားလည်မှုလွှဲမှားခဲ့တာတွေရှိတယ်လို့တုံ့ပြန်ဖြေရှင်းပါတယ်ရှမ်းပြည်နယ်တွေကလက်နက်ကိုင်အဖွဲ့အစည်းတွေကြားဖြစ်နေတဲ့အခြေအနေအကြောင်းရန်ကုန်ကပေးပို့တဲ့တရင်ကိုကိုငင်းချမ်းဆက်ပြီးတော့ပြောပြပေးပါမယ်ရှင်
စစ်ပွဲတွေကြောင့်ပြည်သူတွေကြုံတွေ့နေရတဲ့အခက်အခဲတွေရှော့ချရင်းနဲ့အဖွဲ့အစည်းတွေကြားအပြန်အလှန်နားလည်မှုပိုရရှိစေဖို့ဆိုပြီးရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကရှမ်းပြည်နယ်အတွင်းမှာရှိတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုတွေးဆောင်ဆွေးနွေးဖို့ကမ်းလှမ်းတဲ့ကြေညာချက်ထုတ်ပြန်ခဲ့တာပါဒီလိုကမ်းလှမ်းပြီးမကြခင်မှာပဲမိုင်းကင်မြို့နယ်အတွင်းကသူတို့တပ်ဖွဲ့ဝင်တွေကို RCSS ကတိုက်ခိုက်တာရှိခဲ့တဲ့အကြောင်းတခြားရှမ်းတိုင်းဒေသအဖွဲ့ဖြစ်တဲ့ရှမ်းပြည်တိုးတက်ရေးပါတီSSPP ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ဖုံးဟန်က VOA ကိုပြောပါတယ
်။ဒီတော့ကစေရမှာထုတ်တာဗျာ။စေရမှာမနေ့ဆိုရည်ပဲကျွန်တော်တို့အာဘီချင်းလာထုတ်ရလဲရှိတယ်။ပြီးတော့ဒီလေဘိုင်းမှာကျတော့မိုင်းချောင်းရေးမှာမိုက်တိုင်းနည်းနည်းမှာကျွန်တော်တို့ရေးထည့်တယ်။အဲ့ဒါဟုတ်တာတမျိုးလုပ်နေတာတခြားဖြစ်နေတယ
်။ SSPP ရဲ့သတင်းစာမျက်နှာမှာ RCSS ကမိုင်းချောင်းလုံးထောင်ခဲ့ပြီးလေးလုံးပေါက်ကွဲတာကြောင့်သူတို့တပ်ဖွဲ့ဝင်တို့ဒဏ်ရာရခဲ့ကြောင်းနဲ့ဒီလောက်ရဲ့ဟာရှမ်းတက်နှစ်တက်အကြာယုံကြည်မှုတိဆောက်ရေးကိုအဟံတားဖြစ်စေကြောင်းဖော်ပြထားပါတယ်။ပိုးအိုမျိုးသားလူမျိုးရေးအဖွဲ့ PNL ကလည်းဒီလ23ရက်နေ့မောက်မယ်မြို့ကဒူးကြီးဒေသအတွင်းမှာ RCSS နဲ့သူတို့တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ကြောင်း PNL ရဲ့တွဲဘက်အတွင်းရေးမှူးတစ်ဖြစ်တဲ့ခွန်မင်းသိန်းကအခုလိုပြောပါတယ်။
ဒီကတဲ့73ရက်နေ့ကကျွန်တော်တို့ဒီမှာလည်းစိတ်ပွဲဖြစ်နေတော့ပေါ့နော်သူတို့အဖွဲ့ကျွန်တော်တို့လည်းရဲဘော်လေးတွေလုံချုံရေးဆောင်ရွက်နေရင်းနဲ့သူတို့နဲ့အဖွဲ့နဲ့သူတို့တော်ပြင်းဆိုင်စိတ်ပွဲဖြစ်သွားတာပေါ့နော်ဒါကဒီဖြစ်တော့တဲ့ကဒူးကြီးရဲ့ NC အစိုးရဆိုလို့ဆိုတော့ကျွန်တော်တို့အစီအစဉ်တွေဖြစ်တဲ့နေရာပေါ့စိတ်ပွဲဖြစ်တဲ့ဆိုတော့နောက်နောက်ဆက်ကြလို့တော့ဒီတော့ရှိကြပါဘူ
းနှစ်ဖက်တက်တွေကြနားလည်မှုလွဲမှားတာသာဖြစ်တယ်လို့ပြောပါတယ်
အဲ့ဒါပြန်မဟုတ်မှမမို့တော့အဲ့ဒါကဟိုခံပြီးထားတဲ့တတိယတပည့်လို့ဖြစ်တယ်နော်ပြန်လေဟိုနယ်ဟိုကတူးဒီဖက်ကဆိုတဲ့ဟာကဟိုပါလေတဖွဲ့နဲ့တဖွဲ့ဟိုတတိယမရကြလို့တွာလာအလုံးချိုင်းနဲ့ဖြစ်တွေ့မှုဖြစ်သွားတာအဲ့ဒါအဲ့လိုကြောင့်မရှိနာ
ပို့မျိုးသားလွတ်မြောက်ရေးအဖွဲ့ PNL ဘက်က RCSS တက်တွေသူတို့နယ်မြေအတွင်းဝင်ရောက်လှုပ်ရှားတာကြောင့်လို့ပြောဆိုတာတွေရှိနေပေမဲ့လည်းRCSS ဘက်ကတော့တရားဝင်နေမြေတတ်မှတ်တာမရှိသေးကြောင်းပြောပြီးညှင်းဆိုထားပါတယ်။ဒီလိုနားလည်မှုလွဲမှားတာတွေရှိပေမဲ့လည်းရှမ်းပြည်နယ်အတွင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေးဆုံဆွေးနွေးဖို့ကိုတော့ဆက်စူးစမ်းသွားမှာဖြစ်တယ်လို့ RCSS ဘက်ကပြောပါတယ်
။ဒီလိုကိစ္စမျိုးကတော့အခက်အခဲဆိုတာကတော့အနည်းနဲ့အများတော့ကြုံရမှာပဲပေါ့လေ။ဒါပေမဲ့ဒီလိုပဲရှိနေနေသိစီလက်ရှိနဲ့တစ်ခွနဲ့တစ်ခွဲချင်းကပ်ပြီးတော့တွေ့ဆုံချင်းနေအောင်ဆိုတဲ့ရည်ချက်ကတော့ကျွန်တော်အမျိုးကျူးစားသွားမှာပဲဒီနော
်ရှမ်းတိုင်းသားလက်နက်ကိုင်အဖွဲ့နှစ်ခုဖြစ်တဲ့ RCSS နဲ့ SSPP တပ်တွေဟာပြီးခဲ့တဲ့လပိုင်းနေအတွင်းရှမ်းပြည်နယ်မြောက်ပိုင်းတီဘောကြောင်မဲဒေသတွေအပြင်တောင်ပိုင်းကလဲချားမိုင်းကိုင်ပင်လုံရက်ဆောက်ဒေသတွေမှာပါတိုက်ပွဲတွေဖြစ်ပွားခဲ့သလိုလက်ရှိမှာလည်းနှစ်ဖက်တပ်တွေအကြားစီရေးတင်းမာမှုတွေရှိနေဆဲဖြစ်ပါတယ်ရှမ်းပြည်တပ်မတော်တောင်ပိုင်းအဖွဲ့လို့လူသိများတဲ့ RCSS နဲ့PNL အဖွဲ့နှစ်ဖွဲ့လုံးကမြန်မာစစ်တပ်နဲ့ NCA ခေါ်အပြစ်ရစာချုပ်ကိုလက်မှတ်ရေးထိုးထားသလိုလက်ရှိစစ်ကောင်စီကဖိတ်ခေါ်နေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုပါဝင်တက်ရောက်နေတဲ့အဖွဲ့တွေလည်းဖြစ်ပါတယ်။ရှမ်းပြည်တပ်မတော်မြောက်ပိုင်းအဖွဲ့တွေဖြစ်တဲ့ SSPP ကတော့ NCA ကိုလက်မှတ်ထိုးမထားပါဘူး။ဒါပေမဲ့လည်းစစ်ကောင်စီကဖိတ်ခေါ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုမဟာမိတ်အဖွဲ့တွေဖြစ်တဲ့ဝမိုင်းလာအဖွဲ့တွေနဲ့အတူတက်ရောက်နေပါတယ်။ရှမ်းပြည်နယ်အတွင်းတိုင်းရင်းသားအဖွဲ့တွေကြားစီရေးပရိပခတွေကိုတွဲဆုံဆွေးနွေးဖြေရှင်းဖို့ပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့မှာကြာရောက်တဲ့စင်ရတုရှမ်းပြည်အမျိုးသားနေ့တုန်းကလည်း RCSS ဘက်ကကမ်းလှမ်းခဲ့ပါတယ်။ဒါပေမဲ့လည်းအောင်မြင်မှုမရပဲနှစ်ဖက်တပ်တွေအကြားထိတ်တိုက်တိုက်ပွဲတွေမကြာခဏဆိုသလိုဖြစ်ပွားနေပါတယ်ခင်ဗျာ။